ဒီကနေ့ဆိုရနယ်ကချင်လွတ်လပ်ရေးအဖွဲ့ KIO တို့ရဲ့ပြစ်ပခဖြစ်ရှင်ရေးအဖွဲ့ကိုယ်စားလှယ်တွေမြစ်ကြီးနားမှာတွေ့ဆုံပြီးတပ်ပိုင်းဆိုင်ရာကိစ္စ၊မူရစေဝါကိစ္စ၊မကြခင်ကပြန်လည်ဖွင့်လှစ်လိုက်တဲ့ဖားကန့်ကြောက်စိန်တွင်ကိစ္စနဲ့ကျမ်းမာရေးဆိုင်ရာကိစ္စရပ်တွေကိုအဓိကထားပြီးတော့ဆွေးနွေးခဲ့ကြပါတယ်။ဒီသတင်းအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့အစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့ရဲ့ပြိပခဖြည့်ရှည်ရေးအဖွဲ့ကိုယ်စားလှယ်တွေဟာဒီကနေ့ညနေ3နာရီကနေ9နာရီအထိတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီတွေ့ဆုံပွဲမှာအဓိကအချက်3ချက်ကိုဆွေးနွေးခဲ့တယ်လို့ဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့ကချင်ငင်းချမ်းရေးအကျိုးတော်ဆောင်အဖွဲ့ကဦးလမိုင်ခွန်ကြားကပြောပါတယ်။
ဒီနေ့အချောင်းရတော့3ချက်ပါပါပဲ။အဓိကတော့ဒီသွားလာတဲ့ချိန်မှာဖိတ်ကိုက်ရင်ဆိုင်မှုတွေဖြစ်သွားနိုင်တဲ့ဟာမျိုးတွေမဖြစ်အောင်ပေါ့လေ။အဲ့တော့သွားလာတဲ့ခါကျတော့လည်းတရားမျိုးမြင်နိုင်ကြတော့သွားလာဖို့ဆွေးစားတယ်ဆွေးနွေးသွားတာတစ်ချက်ပါပဲအဲ့ဒါတစ်ချက်ကေရဘောကနေပြီးတော့မှ2014မှာမူရစေဝါရောင်းဝယ်ဖောက်ထားတာတို့သုံးဆွဲနေတဲ့အားလုံးကိုအမြင့်ပြတ်ချေမှုန်းဖို့အတွက်ဒီမှာဝိုင်းပူပေါင်းလှုပ်ဆောင်ဖို့အတွက်သူစီမံချက်လုပ်ကြရပေါ့မှာဒါလာရေးဖက်ကဆွဲစီတွေနောက်ပြီးပြည်သူလူထုတွေလည်းပါဝင်ပြီးတော့မှလုပ်တဲ့အချိန်မှာဥပဒေနဲ့အညီပေါ့လေဒီလိုနဲ့ပူပေါင်းပြီးတော့မှဒီလိုလှုပ်ဆောင်သွားရင်ကောင်းမယ်ဆိုတဲ့အချက်လေးတွေဒါသူ့ဆွေးနွေးတဲ့အပိုင်းပါပဲ
နောက်ဆုံးဆွေးနွေးတဲ့အချက်ကတော့အစိုးရကစက်တင်ဘာလ1ရက်နေ့မှာကြောက်စင်းတူဖို့ရေးကုမ္ပဏီတွေကိုဖက်ကမှလုပ်ငန်းပြန်လည်လုပ်ကင်ခွင့်ပေးလိုက်ပြီးကုမ္ပဏီတွေကို KIO ကအခွန်ကောက်တယ်လို့တည်င်းဖြစ်ပေါ်နေတဲ့ကိစ္စဖြစ်တယ်လို့ဦးလမိုင်ခွန်ကြားကဆက်ပြောပါတယ်
နောက်ဆုံးချက်ကလည်းဟိုနေတော့ဆွေးရနေပြီးတော့မှဖက်ကမှဒီကြောက်ကျင်းတွေဒီမှာပြည့်ရစားပြီးလုပ်နေဆိုတဲ့အပေါ်မှာအခုတချို့တွေကလည်းဒီမှာပြောကြတာပေါ့လေဒါကြေကိုဆက်ကြည့်ပြရမယ်သူတို့ကိရင်းကြီးရမယ်ကိရင်းမကြီးလို့ရှင်မရဘူးကိရင်းလွတ်ခွင့်မပေးဘူးဆိုပြီးပါတာနေစိတ်ကင်းနေဆိုတဲ့ဟာမျိုးတွေကအတန်ထွက်နေတယ်ဆိုတဲ့အပေါ်မှာကိရင်းဘက်ကလည်းပဲမသိဘူးဆိုတဲ့အကြောင်းအကြောင်းတော့လေပြန်ပြောတာဗျာ
အစိုးရအဖွဲ့ဘက်ကနေပါဝင်တယောက်ခဲ့သူတဦးကတော့အဲ့ဒီအချက်၃ချက်အပြင်လောလောဆယ်ကချင်ပြည်နယ်မှာဖြစ်ပွားနေတဲ့ဂျပန်အုံနောက်အမေရောင်ကိစ္စနဲ့အာဖရိကမှာဖြစ်ပွားနေတဲ့ Ebola virus စတဲ့ကူးစက်ရောဂါတွေ KIO ထိန်းချုပ်နယ်မြေမှာဖြစ်ပွားခဲ့ရင်အစိုးရနဲ့အတူပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးတာဖြစ်တယ်လို့ပြောပါတယ်ဒီကနေ့ဆွေးနွေးပွဲမှာနှစ်ဖက်ကိုယ်စားလှယ်တွေဟာပူးပေါင်းလင်းလင်းနဲ့အပြည့်အစုံဆောင်ပြီးဆွေးနွေးနိုင်ခဲ့ကြတယ်လို့လည်းပြောပါတယ်အစိုးရစစ်တပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO အကြားမှာတိုက်ပွဲတွေလျှော့ချနိုင်ဖို့နဲ့ပြိပခဖြစ်ပွားနိုင်တဲ့ကိစ္စတွေကိုညှိနှိုင်းဖြေရှင်းဖို့အတွက်ပြိပခဖြစ်ချင်းရေးအဖွဲ့ကိုယ်စားလှယ်တွေဟာတလားတကြိမ်တွဲဆုံဆွေးနွေးဖို့သဘောတူထားတာဖြစ်ပါတယ်။ဒီကနေ့တွဲဆုံတာကတော့6ကြိမ်မြောက်ဖြစ်ပြီးအစိုးရကိုယ်စားလှယ်အဖွဲ့ကိုကချင်ပြည်နယ်နယ်လုံးဝန်ကြီးဗိုလ်မှူးကြီးတန်းအောင်ကဥဆောင်ခဲ့တယ်လို့ KIO အဖွဲ့ကတော့ဗိုလ်မှူးကြီးဇော်တောင်ကဥဆောင်ခဲ့ပါတယ်။ဒီလိုတွစ်ဆုံခဲ့တာကြောင့်နှစ်ဖက်တက်တွေအကြားမှာတိုက်ပွဲဖြစ်ပွားတာတွေရော့ကျခဲ့တယ်လို့လည်းဦးလမိုင်ခွန်ကြားကပြောပါတယ်
။အဲလိုတွစ်ဆုံခြင်းအားဖြင့်အခုဒီလူနှစ်ဖက်တက်တွေရဲ့ရှေ့တန်းမှာတွေတက်ပွဲဖြစ်တာတွေတော့အတိတ်ကတည်းကရော့ကျသွားတဲ့အပိုင်းတွေလည်းတွေ့ရတာပေါ့လေ။အခုဒီကဆိုရင်လုံးဝမရှိတဲ့လောက်ကိုကမရှိတဲ့လောက်ရှိတယ်ဆိုတာကိုပြောလို့ရတယ်
။ပြီးခဲ့တဲ့ဩဂုတ်လ10ရက်နဲ့10ရက်နေ့တွေကတော့ဖားကန့်ဒေသအတွင်းမှာအစိုးရစစ်တပ်နဲ့ KIA အကြားတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပြီးအဲ့ဒီနောက်ပိုင်းမှာတော့တိုက်ပွဲဖြစ်ပွားတာတွေရပ်ဆိုင်းနေခဲ့ပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ဟာ1994ခုနှစ်မှာအစိုးရနဲ့အပြစ်ခတ်ရပ်ဆဲခဲ့ပြီးဦးသိန်းစိန်ခေါင်းဆောင်နဲ့အစိုးရတက်လာပြီးတဲ့နောက်2012ခုနှစ်မှာတိုက်ပွဲတွေပြန်လည်စတင်ခဲ့တာဖြစ်ပါတယ်။တိုက်ပွဲကာလ3နှစ်ကျော်အတွင်းမှာကချင်ပြည်နယ်ကဒေသခံပြည်သူ300,000ခွဲကျော်ဟာအိုးအိမ်စွန့်ခွာပြီးထွက်ပြေးနေရပါတယ်။လောလောဆယ်မှာတော့အစိုးရကတိုင်းရင်းသားလက်နက်ကိုင်အဖွဲ့18ဖွဲ့လောက်နဲ့အပြစ်ခတ်ရက်စဲထားပြီးဒီနှစ်မကုန်ခင်မှာတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်ကိုအဖွဲ့အားလုံးနဲ့အတူလက်မှတ်ရေးထိုးနိုင်မယ်လို့လည်းမျှော်လင့်ထားပါတယ်။